ဒီကရမလာကိုရနေကနေပြီးတော့မှဒေါ်ဆန်းစုကြည်နဲ့သတင်းမီဒီယာတွေ့ဆုံပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲဒီမှာသတင်းတော့ဒီရဲ့မင်းမြတ်ချက်ကိုဖြေကြားရင်းသူတို့အမျိုးသားဒီမိုကရေစီအတွက်ချုပ်အနေနဲ့လွှတ်တော်တွေကနေတမရသားကိုယ်စားလှယ်တွေကိုအစီအစဉ်လျှော့ချဖို့အစိုးရကိုအကြံပြုထားတယ်လို့ပြောဆိုလိုက်ပါတယ်။အလားတူ6ဝန်းဆိုင်ဖြေလုပ်ပွဲမှာပါဝင်ခွင့်ရခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကလည်းတိုင်းသားတွေကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်ပြည်မယ်လွှတ်တော်တွေကနေသမရောကကိုယ်စားလှယ်တွေကိုထုတ်ပေးဖို့တောင်းဆိုမယ်လို့ဒီရင်းမီဒီယာတစ်ခုကိုထုတ်ဖော်ပြောဆိုထားပါတယ်။လက်ရှိလွတ်တော်အသီးသီးမှာသမရောကကိုယ်စားလှယ်တွေထည့်သွင်းထားတာကိုသူတို့ဘယ်လိုသဘောထားနေကြသလဲ။အရင်ဆေးရနာရှင်တွေဟာဘာကြောင့်လွတ်တော်အသီးသီးမှာသမရောကအမှတ်25ရက်ကနေပါဝင်ဖို့2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာထည့်သွင်းထားခဲ့တာလဲ။အဲ့လိုထည့်သွင်းခဲ့လို့ဘာအကျိုးဆက်တွေဖြစ်နေသလဲ။ဒီပြဿနာဘယ်လိုဖြေရှင်းရင်ကောင်းမလဲဆိုတာဆွေးနွေးတင်ပြသွားပါမယ်။
တရင်းစာရှင်းလင်းပွဲမှာတရင်းတော့တယောက်မေးတာကိုဒေါက်ဆန်းစုကြည်အင်္ဂလိပ်ဘာသာနဲ့ပြန်ဖြေခဲ့တာကဒီလိုပါအပြောင်းလဲကာလအတွက်မိမိတို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအကြံပြုထားတဲ့အထက်ကတစ်ချက်ကတော့လွတ်တော်ရဲကတက်မတော်သားကိုယ်စားလှယ်အရေးအတွက်ကိုတဖြည်းဖြည်းရော့ချသွားနိုင်ရည်ဖြစ်ပါတယ်ဒီမိုကရေစီစနစ်မှာတက်မတော်သားပဲဖြစ်ဖြစ်တာမန်အရက်သားပဲဖြစ်ဖြစ်ရွေးချယ်တင်မြှောက်ခံရတာမျိုးမဟုတ်ပဲလွတ်တော်အသီးသီးမှာကိုစားပြုခွင့်မရှိဘူးဆိုတဲ့ဒီမိုကရေစီရှင်းစဉ်ကိုလက်ခံပြီးအပြန်အလှန်ညှိနှိုင်းတိုင်ပင်ပြီးမှလက်ခံသွားဖို့ဖြစ်တယ်ဆိုပြီးဖြေဆိုသွားတာပါမစ္စမမီဒီယာကိုဒေါက်တာအေးမောင်ပြောတာကတော့စစ်မှန်တဲ့ဖက်ဒရယ်ပေါ်ပေါက်ရေးဖွဲ့စည်းပုံမှာပုံမှန်တွေပြင်ဖို့ကိုပိုင်ပြဋ္ဌာန်းခွင့်နဲ့ပတ်သက်ပြီးပြည်내လွှတ်တော်ကတက်မတော်သားတွေကိုကဏ္ဍဦးဆုံးထုတ်ပေးဖို့မဟုတ်ရင်ကိုပိုင်ပြဋ္ဌာန်းခွင့်အုပ်ချုပ်ခွင့်ကအနောက်ရှက်ဖြစ်တယ်လို့ဆိုပါတယ်ဒေါက်တာအေးမောင်လူလာတာကကဏ္ဍဦးအနေနဲ့တက်မတော်သားအမတ်တွေကိုပြည်내လွှတ်တော်တွေကနေထုတ်ပယ်ပေးဖို့ပြည်ရင်ပြည်သူလွှတ်တော်အမျိုးသားလွှတ်တော်တွေကတက်မတော်သားအမတ်တွေကိုအချိန်ကာလသတ်မှတ်ချက်တစ်ခုထားပြီးထုတ်ပယ်သွားဖို့ဖြစ်ပါတယ်တကယ်တော့အရေးဆရာနာရှင်တွေကလွှတ်တော်အသီးသီးမှာတက်မတော်သားအမတ်25ရာခိုင်နှုန်းစီထည့်သွင်းသွားတာတိကျတဲ့ရည်ရွယ်ချက်ရှိပါတယ်ပြည်ထောင်စုအစ်စ်လွှတ်တော်တွေမှာတက်မတော်သားအမတ်25ရာခိုင်နှုန်းထက်သွင်းထားတဲ့အဓိကအရေးကြီးဆုံးရည်ရွယ်ချက်ကတော့ဖွဲ့စည်းပုံကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကသဘောမတူဘဲနဲ့ရွေးကောက်ခံအမတ်တွေကိုယ့်ဘာသာကိုပြင်လို့ဖြတ်သိမ်းလို့မရအောင်ဖန်တီးထားတာပါဒုတိယရည်ရွယ်ချက်ကတော့တိုင်းပြည်ရဲ့အထွတ်အထိပ်ဖြစ်တဲ့သမရတယောက်ရွေးချယ်ရမှာအသာစီးရစေဖို့ဖြစ်ပါတယ
်ပြည်တော်စုအစ်စ်မှာတက်မတော်ကအမတ်25ရာခိုင်နှုန်းရှိနေသမရရွေးရမှာမဲပေးခွင့်ရနေခြင်းဟာပြည်ကံချိုးလို့စစ်ဘူဂျိုးဟောင်းနေဦးဆောင်တဲ့ပါတီအနေနဲ့ရေကောက်ပွဲမှာ34ရာခိုင်နှုန်းလောက်အနိုင်ရယူနဲ့တက်မတော်သားအမတ်တွေနဲ့ပေါင်းပြီးသမရရွေးနိုင်အစိုးရဖွင့်နိုင်ဖို့ပဲဖြစ်ပါတယ်အလားတူ NLD လိုအတိုက်ခံတွေအတွက်ရေကောက်ပွဲမှာအမတ်နေရာ69ရာခိုင်နှုန်းမကျော်မချင်းသမရမရွေးနိုင်အစိုးရဖွင့်ခွင့်မရနိုင်အခြေအနေမျိုးဖြစ်အောင်စနစ်တကျဖန်တီးထားတာပါဖြစ်တော်အတွင်းဥပဒေပြုရေးမှာလည်းပြည်ခံပြိုးလိုပါတီအတွက်အလားတူအသာစီးရမှုဖြစ်စေအောင်ဖန်တီးထားတာဖြစ်ပါတယ်ဒီနယ်မှာတက်မတော်ကအမတ်တွေထည့်ထားရတဲ့အဓိကရည်ရွယ်ချက်ကသမရအနေနဲ့ရွေးကောက်ခံအမတ်တွေကစိတ်ချမတွေ့ရင်တက်မတော်အရာရှိတရားရောက်ကိုပြည်နယ်ဝန်ကြီးချုပ်အဖြစ်အလွယ်တကူခန့်နိုင်အောင်ဖန်တီးထားတာဖြစ်ပါတယ်။သမရကပြည်နယ်ဝန်ကြီးချုပ်ခန့်အပ်လို့ဒီကိုကာကွယ်ရေးဦးစီးချုပ်ကပြည်နယ်အမတ်ဖြစ်အမည်စင်းတင်သွင်းပြည်နယ်အမတ်ဖြစ်ပြီဆိုတာနဲ့သမရကဝန်ကြီးချုပ်အဖြစ်ခန့်အပ်လိုက်တာမျိုးဖြစ်ပါတယ်။လက်ရှိသမရဦးသိန်းစိန်တက်တမ်းမှာပြည်ပြည်နယ်ဝန်ကြီးချုပ်နဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုဒီနည်းနဲ့ခန့်အပ်ထားတာဖြစ်ပါတယ်။
2008ဖွဲ့စည်းပုံတစ်ခုလုံးကိုခြုံငုံကြည့်ရင်တက်မတော်ကာဝေးရေးဦးစီးချုပ်ဟာတက်မတော်ပိုင်စီးပွားရေးလုပ်ငန်းတွေကိုချုပ်ကန်စီမံခန့်ခွဲနိုင်အရေးကြီးတဲ့ကာဝေးရေးပြည်ထရေးနယ်စပ်ရေးဝန်ကြီးဌာနတွေကိုကင်တွယ်နိုင်ုံမကသူ့သဘောမတူရင်ဖွဲ့စည်းပုံကိုပြင်လို့မရပါဘူးဒါတွေမကအစိုးရအုပ်ချုပ်ရေးရန်တရာရွေးကောက်တင်မြှောက်ရမှာလဲအခွင့်အရေးတွေအများကြီးရယူထားပါသေးတယ်ပြောရရင်အရင်ဆက်အာဏာရှင်တွေဟာစစ်ဘီရင်မင်းဆက်တီထောင်နိုင်အောင်2008ဖွဲ့စည်းပုံကိုစနစ်တကျရေးဆွဲပြဋ္ဌာန်းသွားခဲ့တာပါအဲ့ဒီလိုတက်မတော်ကာဝေးရေးဦးစီးချုပ်ကရယူထားတဲ့အခွင့်အာဏာများစွာတဲကမှလက်ရှိအသွင်ကူးပြောင်းရေးကာလအမျိုးသားပြည်လဲရင်ကြားစေရေးကာလနဲ့ကိုက်ညီတဲ့ဘယ်အချက်တွေကိုခွင့်ပြုပေးနိုင်မလဲဘယ်အချက်တွေကိုရုတ်သိမ်းတင်တယ်လဲဆွေးနွေးတိုင်ပင်ဆုံးဖြတ်ကြရမှာဖြစ်ပါတယ်လက်ရှိကာလဖွဲ့စည်းပုံအခြေခံဥပဒေကိုတက်မတော်ကာဝေးရေးဦးစီးချုပ်နဲ့သဘောတူညီမှုရယူပြီးမှတင်ရမယ်ဆိုတာလောက်ထည့်သွင်းထားတင်ပါတယ်။ဒ ဒီအချက်အတွက်ပဲဒီတော်စုအစဉ်လွှတ်တော်မှာတက်မတော်သာ25ရာခိုင်နှုန်းထည့်သွင်းတင်သလားဆိုတာကိုတော့ဆွေးနွေးကြရပါလိမ့်မယ်တက်မတော်သာ25ရာခိုင်နှုန်းထည့်သွင်းမလားဒါမှမဟုတ်တွယ်ဝိုက်မနေပဲတက်မတော်ကာကွယ်ရေးဦးစီးချုပ်သဘောတူညီချက်ရမှာဖွဲ့စည်းပုံကိုပြင်နိုင်သည်ဆိုပြီးဥပဒေကိုပြင်မလားဆွေးနွေးကြဘူးပါတကယ်လို့ဖွဲ့စည်းပုံပြင်ရေးထိန်းချုပ်ရုံအတွက်တတ်တတ်ပဲ
တမရော်သားအမတ်တွေကိုထက်သွင်းမယ်ဆိုရင်တမရရွေးချယ်မှုလို့ကဏ္ဍမျိုးမှာပါဝင်ခွင့်မပြုစေသင့်ပါဘူး။ပုံမှန်60လို့မျိုးကိုပြင်ဆင်ရင်းရနိုင်ပါတယ်။အလားတူတည်နေလွတ်တော်တွေတဲ့တမရော်သား24ရာခိုင်နှုန်းထက်သွင်းထားတာကိုတော့ချွင်းချက်မရှိပြန်ရုပ်သိမ်းဖို့လိုပါတယ်။ဒါမှသာတိုင်းရင်းသားတန်းသူကြီးကိုပိုင်ပြထန်းခွင့်ကိုပိုင်အုပ်ချုပ်ရေးဆိုတာတွေအကောင့်ထဲပေါ်လာမှာပါ။ဘယ်လိုပဲ ဆက်ထားမလားမထားဘူးလားထားရင်ဘယ်လောက်ရကန်တို့ထားမှာလဲဘယ်လိုရှင်းချမှာလဲဆွေးနွေးကြရပါလိမ့်မယ်ဒီခါမှာရွေးကောက်ခံအမတ်ဒီအနေနဲ့တက်မလို့ခေါင်းဆောင်ဟောင်းတွေကိုနောက်ကြောင်းပြန်အရင်ယူနိုင်မှာမျိုးမပြထားနိုင်ရေးမပြင်ဆင်နိုင်ရေးတက်မလို့ဘက်ကလည်းအခြားအုပ်ချုပ်ရေးပိုင်းဆိုင်ရာရွေးကောက်တင်ပြမှုတွေနဲ့ဥပဒေပြုရေးမှာအခွင့်အထူးယူဆွဲဖက်ခွင့်မရှိစေရေးစားရတဲ့အချက်တွေကိုထည့်သွင်းတွက်ချက်ဆွေးနွေးရမှာဖြစ်ပါကြောင်းသုံးသပ်ပြပြလိုက်ရပါတယ်